ဟုတ်ကဲ့ကိုတေးကျော်ခင်ဗျာဒီပထမဦးဆုံးဒီ88မျိုးဆက်ចောင်းသားកောင်းဆောင်တယောက်အနေနဲ့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဆွေးနွေးတဲ့အခါမှာဘယ်လိုကိစ္စမျိုးတွေကိုအဓိကကိုတွေးကျော်လို့အနေနဲ့ဟိုအဓိကဦးစားပေးပြီးဆွေးနွေးခဲ့တာတွေရှိပါလဲခင်ဗျာ
မြန်မာနိုင်ငံမှာတကယ့်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကိုကျွန်တော်တို့ကနိုင်ငံရဲ့အကြောင်းလက်မှာပေါ်ဆောင်နေတဲ့နေရာမှာလူခွင့်ရေးကိုလိုက်နာတဲ့စောင့်ထိန်တဲ့နိုင်ငံတကာအစစ်တမ်းမိတဲ့နိုင်ငံမျိုးအဖြစ်ကျွန်တော်တို့ကဖြစ်စေခြင်းနဲ့ဒါပေမဲ့လို့ဒီ policy ဘိုင်းဆိုင်ရာဒီမှာပြုပြင်ပြောင်းလဲနေပြီလို့ပြောနေပေမဲ့လို့အောက်ဖက်မှာ implementation process ဒီမှာတော့ကျွန်တော်တို့တကယ်ဖြည့်ဆည်းပြီးတော့ဆောင်ရွက်နေတဲ့တကယ်လက်တွေ့ပြန်သုံးနေတဲ့အပိုင်းမှာတော့ချိုးရင်းချက်တွေအားနည်းချက်တွေအများကြီးရှိနေတော့မယ်ရှိနေတဲ့အတွက်ကိုကျွန်တော်တို့ဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုတဲ့အထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်ဆိုတဲ့ဟာတွေကိုကျွန်တော်ဆွေးနွေးခဲ့ပါတယ်ဒီကချင်ပြည်နယ်မှာလည်းအခုဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်မှာခံစည်းမှုတွေနှိမ့်ဆက်မှုတွေဒီကိစ္စတွေရှိနေသေးတယ်ဆိုတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ဟိုထည့်သွင်းပြီးတော့ဆွေးနွေးတယ်ပြီးတော့ကျွန်တော်နိုင်ငံမှာကြာရှိနေသေးတဲ့နိုင်ငံအခြေအနေတွေကိစ္စတွေပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ land grabbing ပေါ့ကျွန်တော်တို့ဒီနေရာသိမ်းဆည်းဆိုင်ရာကိစ္စတွေမှာအငင်းပွားမှုတွေဟိုပဋိပက္ခတွေဒါတွေအစကျွန်တော်တို့ဆွေးနွေးပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာကျွန်တော်တို့ဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လိုအပ်တယ်အဲ့ဒီအတွက်ကုလသမဂ္ဂလူခွင့်ရေးကော်မရှင်ကနေပြီးတော့ item 4ပေါ့နော်မနှစ်ကတော့ကျွန်တော်တို့သဘောတူညီထားခဲ့တယ်မြန်မာနိုင်ငံနဲ့ဆိုင်တဲ့စောင့်ကြည့်လေ့လာမှု special report ကြီးပေါ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ထားရှိရေးကိစ္စကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့လိုအပ်နေသေးတယ်ဆိုတာကိုလည်းဆွေးနွေးပါတယ်ပြီးတော့မြန်မာနိုင်ငံမှာဒီကုလသမဂ္ဂကနေပြီးတော့စောင့်ကြည့်တဲ့ဂျုံလာပြီးတော့ဖွင့်လှစ်နိုင်ဖို့ကိုလည်းကျွန်တော်ဆွေးနွေးခဲ့ပါတယ်
ဟိုဒီကနေ့ပဲဒီဟိုဟိုလူခွင့်ရေးစောင့်ကြည့်လေးလာရေးဖွဲ HRW ကနေပြီးတော့ဒီသမရာယူသိန်းစင်ယူရိုပကိုဥရောပကိုရောက်နေတဲ့အချိန်မှာဟိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံထားရှိဖွင့်လှစ်ခွင့်ပေးရဖို့ပေါ့နော်အဲ့ဒါကိုဟိုနိုင်ငံတကာဥရောပကောင်းဆောင်အနေနဲ့သမရာဥသိန်းစင်ကိုတိုက်တွန်းပေးဖို့ဆိုပြီးပြောထားတာရှိပါတယ်အဲ့ဒီယုံဖွင့်ခွင့်ရရေးကယုံကဘလောက်အရေးကြီးတယ်လဲခင်ဗျာလူခွင့်ရေးမာဂျီမာလူခွင့်ရေးဒီတိုးတက်လာဖို့ကောင်းမွန်လာဖို့စောင့်ကြည့်ဖို့ဆိုတဲ့ကိစ္စတွေမှာ
လူခွင့်ရေးနဲ့ဆိုင်တဲ့ကုလသမဂ္ဂကနေပြီးတော့စောင့်ကြည့်ရေးရုံးကိုဖွင့်လှစ်နိုင်လို့ရှိရင်တော့မြန်မာနိုင်ငံမှာလူခွင့်ရေးစင်တန်းတွေကိုအစိုးရအဖွဲ့အစည်းအတွင်ကသူတွေကိုပေးနိုင်ဖို့တွေလေ့ကျင့်ဖို့တွေမြန်မာနိုင်ငံကိုနိုင်ငံတကာအဆင့်အတန်းနဲ့ကိုက်ညီတဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာအောင်ဟိုသူတို့ဘက်ကနေပြီးတော့ဖြည့်ဆည်းဆောင်ရွက်နိုင်ဖို့ပူးပေါင်းဆောင်ရွက်နိုင်ဖို့ facilitate လုပ်ဖို့ကိစ္စတွေဒီဟာတွေကတော့အများကြီးပို့ပြီးတော့ဟိုတိုးမြင့်လာနိုင်တယ်ပေါ့နောက်တစ်ချက်ရှိတာကလည်းကျွန်တော်တို့ဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ပုံရိပ်ပေါ့ဒါကိုကျွန်တော်တို့ဟိုကမ္ဘာမိသားစုဝင်နိုင်ငံတွေမှာကျွန်တော်တို့ကတကယ်ကိုထိထိရောက်ရောက်ပြနိုင်တယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့စီးပွားရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကအစကျွန်တော်တို့ပို့ပြီးတော့တိုးတက်လာနိုင်လို့ရှိပါတယ်တကယ်လို့ဒါရန်ကုန်မှာဖြစ်ဖြစ်နေပြည်တော်မှာဖြစ်ဖြစ်အခြေလာစိုက်ပြီးတော့လူခွင့်ရေးဆိုင်ရာစောင့်ကြည့်လေ့လာရေးရုံးဖွင့်နိုင်ခဲ့မယ်ဆိုလို့ရှိရင်တော့ဖွင့်ဖို့ကိုလည်းအစိုးရသဘောတူတယ်ခွင့်ပြုတယ်ပူပေါင်းဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးနဲ့တန်တမာရေးဆိုင်ရာကိစ္စတွေမှာပို့ပြီးတော့တိုးမြင့်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
။တခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ဒီခုကျင်းပတဲ့လူခွင့်ရေးညီလာခံမှာဆွေးနွေးကြတာရှိပါလားခင်ဗျ။
ရှိပါတယ်။တခိုင်မှာဖြစ်နေတဲ့ဟိုပဋိပက္ခတွေမှာကျွန်တော်တို့ဟာဒီကိစ္စတွေကိုတော့ဒီလူခွင့်ရေးဆိုင်ရာအခြေခံနဲ့စဉ်းစားချက်တွေနဲ့ဖြည့်ဆည်းနိုင်ဖို့လိုအပ်တယ်။ပြီးတော့လူအဖွဲ့အစည်းအတွင်းမှာရှိနေတဲ့နေထိုင်နေကြတဲ့ကျွန်တော်တို့နိုင်ငံအတွင်းမှာတွင်နေထိုင်နေကြတဲ့လူတွေကြားထဲမှာလူမှုအဖွဲ့အစည်းတွေကြားထဲမှာဖြစ်နေတဲ့ပဋိပက္ခကိုအုပ်ချုပ်ရေးဘိုင်းကလည်းမှန်မှန်ကန်ကန်တုံ့ပြန်ဖို့တိုးတယ်လို့ကျွန်တော်တို့ဟာဒါကိုရေရှည်ဟိုဖြည့်ဆည်းနိုင်ဖို့အစီအစဉ်တွေချမှတ်နိုင်ရမယ်။ဒီခိုင်မှာဖြစ်နေတဲ့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံသားစီစီကိစ္စတွေတည်တည်ချာချာလုပ်နိုင်ဖို့ပြီးတော့နိုင်ငံသားအခွင့်အရေးတွေကိုကျွန်တော်တို့ကတည်တည်ချာချာပေးနိုင်ဖို့ဒါလိုအပ်ပါတယ်။အာမခံချက်ရှိတဲ့ပုံစံတစ်ခုမျိုးကျွန်တော်တို့ကသွားနိုင်ဖို့လိုအပ်တယ်။ဒါမှသာကျွန်တော်တို့လူဖွဲ့စည်းဟာတည်ငြိမ်တဲ့အေဂျင့်နဲ့ပြီးတော့အနာဂတ်အတွက်ကိုကျွန်တော်တို့အစဉ်သိဖြစ်တဲ့လူဖွဲ့စည်းဖြစ်လာနိုင်ပါလေ။အခုပုံစံအရကျွန်တော်တို့ကဆက်လက်ပြီးတော့ဒီပဋိပက္ခတွေကိုကျွန်တော်တို့ကအခြေခံချကြမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်တော့မြန်မာလူဖွဲ့စည်းအတွက်လည်းကျွန်တော်တို့နိုင်ငံအတွက်ပါမကောင်းနိုင်ပါဘူး။ပြီးတော့ကျွန်တော်တို့ဟာဒီဒေသမှာလိုအပ်နေတဲ့တကယ့်အခြေခံပညာရေးတွေအခြေခံစီးပွားရေးတွေကိုကျွန်တော်တိုးမြှင့်နိုင်ဖို့လိုအပ်တယ်။ဒီလိုမျိုးရှင်းရှင်းဆန်တဲ့ဖြစ်ရှင်းမှုမျိုးကိုလုပ်ဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာပဲကျွန်တော်တို့ဟာအခုရေလိုကာလမှာတည်ငြိမ်ရေးတစ်ခုကိုပဲကျွန်တော်တို့ကထိမ့်သိမ့်နေတဲ့ပုံစံမျိုးမဖြစ်ခဲ့နဲ့တည်ငြိမ်ရေးကိုလည်းကျွန်တော်တို့သွားရမယ်အဲ့ဒါလိုပဲလူခွေဆိုင်ရာအခြေခံရပိုင်ခွင့်တွေကိုကျွန်တော်တို့ဟာဖြည့်ဆည်းပြီးတော့သွားနိုင်တဲ့ပုံစံမျိုးဖြစ်အောင်တော့လုပ်ရပါလိမ့်မယ်အခုကတော့ဝိုင်းပြီးတော့ဝေဖန်ကြတာတွေဆွေးနွေးကြတာတွေဟိုသူတို့ကြားထားတဲ့ တတိယအချက်လက်တွေနဲ့တွန်းတိုက်တိုက်ပြောကြလာပြီးတော့ကျွန်တော်ကြုံပါတယ်ကျွန်တော်တို့ဟာမြန်မာနိုင်ငံရဲ့တကယ့်ပကတိအခြေအနေရနေပြီးတော့ကျွန်တော်တို့သမိုင်းနဲ့ရင်ကျေးမှုနဲ့ဆက်ဆက်နေတဲ့ဒီဟိုပฏิပခါကိုကျွန်တော်တို့မှန်မှန်ကန်ကန်ဖြေရှင်းနိုင်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပြန်လည်ပြီးတော့ပြောဆိုခဲ့ပါတယ်ဟိုမြန်မာနိုင်ငံမှာဘာလူခွင့်ချိုးဖောက်မှုမရှိဘူးဆိုတဲ့တုံ့ပြန်မှုမျိုးလောက်နဲ့တော့မလုံလောက်ဘူးလို့ကျွန်တော်ထင်ပါတယ်နိုင်ငံတကာနဲ့တကယ်ပူးပေါင်းဆောင်ရွက်နိုင်မှသာကျွန်တော်တို့နိုင်ငံအတွက်ရှိရှိမှာပို့ပြီးတော့ကောင်းနိုင်တယ်ဆိုတော့ကျွန်တော်တွေ့ရပါတယ်အဲ့ဒီအချက်ကိုကျွန်တော်တိုက်တွန်းနေတာတော့ကျွန်တော်တို့ဟာမြန်မာနိုင်ငံသားတွေဖြစ်တယ်အထိုက်ထိုင်ရင်အစိုးရရယ်ဆိုတာဖြစ်မြန်မာနိုင်ငံရဲ့ကောင်းကောင်းကောင်းကောင်းကိုဝိုင်းပြီးတော့လုပ်နေကြတဲ့နေရာမှာဟိုတကယ်ဟိုတမျိုးသားလုံးအတွက်ကြည့်ပြီးတော့တူညီချက်တွေနဲ့လှုပ်ရှားဖို့လိုအပ်တယ်လို့ပဲကျွန်တော်တိုက်တွန်းနေပါတယ်
ကျေးဇူးအပ်ကိုရေနော
်ဟုတ်ကဲ့